ကုလသမဂ္ဂအဖွဲ့ဝင်တွေအနေနဲ့အမေရိကန်အစိုးရအပေါ်ထောက်ခံအောင်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကချိန်ဆောင်နေတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူဟာနန်အက်ရာဝီကဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂမဲခွဲဆုံးဖြတ်မှုတွေမှာအမေရိကန်ရဲ့စန္ဒကိုဆန့်ကျင်မဲပေးတဲ့နိုင်ငံတွေကိုစောင့်ကြည့်စည်းရမှတ်မယ်လို့ဟေလီကပြီးခဲ့တဲ့နှစ်ကပြောကြားခဲ့တာဖြစ်ပါတယ်။လက်တလောဂါဇာဒေသမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဟာနန်အက်ရာဝီကအမေရိကန်ရဲ့ချင်းချောင်းမှုတွေကိုလွယ်လွယ်နဲ့မဖြောင်းတဲ့နိုင်ငံတွေရှိတယ်လို့ပြောကြားခဲ့ပါတယ်။ VOA သတင်းတောက်စလာဒီဆာဟုတ်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ဂါဇာဒေသအစ္စရေးနဲ့ပါလက်စတိုင်းနယ်မှာအခုသတင်းလာနေတော့ကအစ္စရေးစစ်တပ်ရဲ့ပြစ်ခတ်နေနေမှုကြောင့်ပါလက်စတိုင်းဆန္ဒပြသူ60ကျော်သေဆုံးပြီးတော့2900ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာကမ္ဘာခေါင်းဆောင်တော်တော်များများနဲ့လူခွင့်ရေးဖွဲ့တွေကအစ္စရေးပေါ်ပြစ်တင်ခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80အစ္စရေးနိုင်ငံတည်ထောင်ချိန်ကလေးကအစ္စရေးကိုသိမ်းပိုက်ခဲ့တဲ့နယ်မြေတွေကိုပြန်ပေးဖို့ပါလက်စတိုင်းတို့ကဂါဇာဒေသမှာသတင်းပန်းနဲ့ချီဆန္ဒပြနေကြတာဖြစ်ပါတယ်။ပါလက်စတိုင်းတို့ရဲ့ဆန္ဒပြမှုကအစ္စရေးကိုအန္တရာယ်မပြုဘူးလို့ပါလက်စတိုင်းလွတ်မြောက်ရေး PLO အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဟာနန်အက်ရာဝီကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ The Palestinians protesting in Gaza are protesting non-violently.If you see the smoke and the fire, this is on their own land.
Gaza ma Palestine တွေအကြမ်းမဖက်ပဲဆန္ဒပြနေကြတာပါ။မြင်တွေ့နေရတဲ့မိရှို့ဓာတွေ၊မိခိုးတွေကလည်းလက်ဖြောင့်သနပ်သမားတွေသူတို့ကိုလှမ်းပစ်လို့မရအောင်မိခိုးလုံးတွေနဲ့အကအကွယ်ရအောင်လုပ်ကြတာပါ။ကိုမြေပေါ်မှာပဲကိုလုံနေကြတာပါ။အကြမ်းဖက်မှုတွေလုံးမှအစ္စရေးတွေရဲ့တပ်ဖြတ်မှုကိုခံရတာမဟုတ်ပါဘူး
။အစ္စရေးနဲ့အမေရိကန်ပြည်ထောင်စုတို့ကတော့ပါလက်စတိုင်းဆန္ဒပြသူတွေဟာနေဆက်ခြံစည်းရိုးကိုကျော်ပြီးတော့အစ္စရေးပိုင်နဲ့ထဲဝင်ဖို့ကြိုးစားကြတဲ့အတွက်တားဆီးတာလို့ပြောပါတယ်။အမေရိကန်တပ်ရုံးကိုတယ်လ်အဗီးဗ်မြို့ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ဖွင့်လှစ်တဲ့နေ့မှာအကြမ်းဖက်မှုတွေဖြစ်အောင်လို့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်ခေါင်းဆောင်တွေကလှုံ့ဆော်ခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။
Those who suggest that the Gaza violence has anything to do with the location of the American embassy are sorely mistaken.
American သံရုံးပြောင်းပြီးဖွင့်လို့ဂါဇာမှာအကြမ်းဖက်မှုတွေဖြစ်တယ်လို့ပြောကြတာလုံးဝမှားပါတယ်။ဘယ်မှာပဲဖြစ်ဖြစ်အစ္စရေးတို့တရှိမှုကိုလက်မခံသူတွေကအကြမ်းဖက်မှုတွေကိုလုပ်နေကြတာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်မှာရည်ရွယ်ချက်နဲ့ဖြစ်လို့ဖြစ်စီလုပ်နေတာလုံးဝတရားမဝင်ပါဘူး။လုံခြုံရေးကောင်စီမှဒီပေါ်ရှုတ်ချတာကလွဲလို့အချိန်ကုန်ခံပြီးဆွေးနွေးနေကြမလို့ပါဘူ
းခုလိုတမ်းအမတ်ကြီးဟေလီပြောခဲ့တာဟာအဖြစ်မှန်နဲ့လွဲနေပြီးတော့သိတ်အန္တရာယ်များတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူအက်ရာဝီကတုံ့ပြန်ခဲ့ပါတယ
် The main problem is Israeli impunity and lack of accountability for Israel I mean don't get me going on Ambassador Haley
ဒီကပြဿနာကအစ္စရေးလိုလူရအပေါ်အရေးယူမှုတာဝန်ခံမှုကကျဉ်းလွတ်နေတာပါတမကြီးဟေလီနဲ့ပတ်သက်လို့ဘယ်ကစပြောရမှန်းတော့မသိပါဘူး။အမေရိကန်ပြည်ထောင်စုကိုစားပြုသူတယောက်ပြောတဲ့စကားတွေကလက်တွေနဲ့ဘယ်လို့မှမကိုက်ညီပါဘူး
။အမေရိကန်အစိုးရရဲ့သဘောထားကိုဆန့်ကျင်တဲ့နိုင်ငံတွေရဲ့နာမည်ကိုမှတ်ထားမယ်လို့ပြီးခဲ့တဲ့နှစ်ကတမကြီးနီကီဟေလီကတိပြုထားခဲ့တာကိုလည်းပါလက်စတိုင်းတာဝန်ရှိသူကဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတမကြီးကိုတင်းချက်တဲ့ကမ္ဘာကျောင်းဆရာမှတာဝန်ပေးထားတာမဟုတ်ဘူးလို့သူကဆိုပါတယ်။
There are countries that are not easily intimidated by the US or by the threats of the US representative to take down names.
American ရဲ့ချင်းချောက်မှုကိုလွယ်လွယ်နဲ့မကြောက်တဲ့နိုင်ငံတွေနာမည်မှတ်မယ်ဆိုတဲ့ American ကိုယ်စားလှယ်ရဲ့ချင်းချောက်မှုတွေကိုမကြောက်တဲ့နိုင်ငံတွေအများကြီးရှိပါတယ်။နိုင်ငံတွေကအတိုင်းအဝန်အနေနဲ့မှန်တဲ့ဘက်ကရပ်တည်မယ်လို့အချင်းမအနေနဲ့ယုံကြည်ပါတယ်။
ဂါဇာပဋိပက္ခနဲ့ပတ်သက်တဲ့အင်ကာနေကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာအကြမ်းဖက်မှုအပေါ်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးခဲ့ပါတယ်ရှင်။